Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2022ခုနှစ်မေလ31ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတုံမီယာ30 40 50အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်တာဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်လာပါဒီကနေ့မနက်ပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမတ်သိင်ကြီးထိုင်နေတူပြောပြပေးပါပါအမေရိကန်နိုင်ငံမှာတနက်ထိန်းချုပ်ရေးအတွက်အရင်တုန်းကဆန့်ကျင်ခဲ့သူတွေပါအခုတော့ထိန်းချုပ်ဖို့အတွက်လိုလားလာနေပြီလို့သမ္မတဘိုင်ဒန်ကပြောပါတယ်ရုရှားရဲ့ရေနံဝယ်ယူမှုပိတ်ပင်ရေးအတွက် EU ခေါင်းဆောင်တွေကြားသဘောတူညီမှုမရသေးပါဘူးပြင်းထန်သတင်းတောက်တူယူကရိန်းမှာဘုံးစံထိမှန်ပြီးတော့တည်ဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရေ
ကောင်းပါပါရှင်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းမြောင်မြို့နယ်ထဲကရွာတရာစင်ကျော်မီလောင်ကြွန်ခဲ့ရပြီးတော့ချင်းရွှေမြေတလျှောက်ဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ကြုံနေရပါတယ
်ဒုက္ခသည်အဖြစ်ကတော့မိုးရွာထဲမှာမလုံးတလုံးနဲ့အခုလိုတချို့ဆိုရင်လုံးဝမအေးရတဲ့အခြေအနေမျိုးဖြစ်နေတာဗျသူကတောထဲမှာပုံနေကြရတာဗျ
အဲ့ဒီသတင်းနဲ့အတူကရင်ပြည်နယ်ထဲကစစ်ပြေဒုက္ခသည်တွေရဲ့အခက်အခဲကိုလည်းတင်ပြသွားဖို့ရှိပါတယ်။နိုင်ငံတကာသတင်းဆောင်မတွေမှာတော့ရုရှားရေနံဝယ်ယူမှုပိတ်ပင်ရေး EU ထိပ်သီးညှိလာခံသတင်းနဲ့ကမ္ဘာတဝနှစ်ပေါင်း90ကျော်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ UNICEF ပြင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အပစင်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်သီးရောင်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတင်ကြီးထိုက်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုမှာလူအစုလိုက်တနက်နဲ့ပြစ်တက်ခံမှုပိုးပြီးတော့ဆူဆူဝါဝါကြုံလာနေရတဲ့အတွက်တနက်ရောင်းချမှုကန့်သက်တားမြစ်တာကိုဆန့်ကျင်သူတွေတောင်ဒီလိုအဖြစ်ဆိုးတွေဖြစ်မလာအောင်တားဆီးဖို့အတွက်လက်တွေကြကြတွေးလာကြပြီလို့သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောပါတယ်။တက်ဆက်မှာပြီးခဲ့တဲ့သတင်းပတ်ထဲကျောင်းသား19ယောက်နဲ့ဆရာမ2ယောက်တနက်နဲ့ပြစ်တက်ခံရပြီးတည်ဆုံးခဲ့တဲ့ Uvalde ကမူရာတန်းကျောင်းကလေးကိုတနင်္လာနေ့မှာတွားရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကဒီတနက်ကင်ဆာမှုထိန်းချုပ်ရေးဆိုင်ရာဥပဒေချမှတ်ရေးကွန်ဂရက်လွှတ်တော်ကိုထပ်ပြီးတော့ဖိအားပေးနေတာဖြစ်ပါတယ်။တနက်ဝယ်ယူသူတွေအတွက်နောက်ခံရာဇဝင်စစ်ဆေးမှုတွေကြဲကြဲပြန့်နှံ့လုပ်ပြီးမှရောင်းချဖို့လည်းဖြစ်ပါတယ်။တနက်ဝယ်ယူကင်ဆာမှုတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖိအားပေးနေတဲ့ Democratic Party ကအရေးပါတဲ့အထက်လွှတ်တော်မှတ်တွေကတော့အရင်တော့ဒီကိစ္စကိုပုံမှန်ညှင်းပယ်လေးရှိတဲ့ Republican Party ကအမှတ်တွေတောင်ဒီကိစ္စလွတ်တော်မှာအတည်ပြုနိုင်အောင်ဘလို့လှုပ်ဆောင်မှုအစ်တမျိုးချမှတ်ဖို့လိုမယ်ဆိုတော့တည်တည်ချာချာဆွေးနွေးလာနေပြီဖြစ်တဲ့အတွက်အပြောင်းအလဲဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အရင်တော့ဘလို့ပဲဆိုးရတဲ့အဆုလိုက်ပြုံလိုက်ပြစ်ခတ်တက်ဖက်မှုဖြစ်ပွားနေပါစေ။ဝမ်းနဲ့ခြေခွဲကြောင်ပြောပြီးနောက်ထပ်ဒါမျိုးမကြုံအောင်ဘာမှဆက်လုပ်လို့မရှိပေမဲ့အခုတော့အားလုံးချင်းချင်းချင်းချင်းစဉ်းစားလာနေပြီလို့လည်းပြောပါတယ်။American ပြည်တော်စုမှာတချို့လက်နက်တွေအတွက်ရောင်းဝယ်လုပ်မှုကို1994ခုနှစ်နဲ့2004ခုနှစ်တွင်တားမြစ်ခဲ့ပေမဲ့လွှတ်တော်ကနောက်ထပ်တက်တန်းတိုးဖို့အတွက်တားမြစ်ခဲ့တာဖြစ်ပြီးသမ္မတဘိုင်ဒန်ကတော့တားမြစ်ဖို့အတွက်လှုပ်လာနိုင်ပါတယ်
။ယူကရိန်းရှေ့ပိုင်းက CRB Rudonex မြို့မှာရုရှားတို့ရဲ့အပြင်းထန်တိုက်ခိုက်မှုကိုယူကရိန်းအစိုးရတပ်ဖွဲ့တွေတံပြန်တိုက်ခိုက်နိုင်ဖို့အသေးအတန်စ조사နေကြရတာနဲ့အတူမြို့ခလမ်းတွေပေါ်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။မပြောပြနိုင်လောက်အောင်ခက်ခဲတဲ့အခြေအနေလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကဖော်ညွှန်ပြောဆိုပါတယ်။ရုတ်တံမိန်ကွန်းထဲမှာတော့စီဗာရီဒွန်ရူဒိုနက်စ်ကိုတင်ယူရေးဟာကျူးကျော်သူတွေရဲ့အဓိကလုပ်ငန်းစဉ်တစ်ခုဖြစ်ပြီးရုရှားလက်ထဲမြို့ကျမသွားစေရအောင်ယူကရိန်းဘက်ကအစွမ်းကုန်ဆောင်ရွက်သွားမယ်လို့ယူကရိန်းသမ္မတကပြောပါတယ်။မြို့ရင်းမှာရုရှားတပ်ဖွဲ့တွေဝင်ရောက်နေပြီးလျှက်စင်တဲ့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်နေပြီးမြို့ဟာလုံးဝပျက်စီးနေပြီလို့မြို့တော်ဝင်အိုလက်ဆန်ဒရိုစထရီယာက AP3 agency နဲ့တယ်လီဖုန်းအင်တာဗျူးမှာပြောပါတယ်။တေဆုံးထိခိုက်မှုအရေးအတွက်ဟာနိုင်နဲ့အမျှတိုးလာနေပြီးလမ်းပေါ်ကတိုက်ပွဲတွေကြားတေဆုံးမှုဒဏ်ရာရမှုအရေးအတွက်ကိုကောက်ယူနိုင်ခြင်းမရှိဘူးလို့လည်းမြို့တော်ဝင်ကပြောပါတယ်။အရင်ကလူဦးရေတသိန်းနေထိုင်ခဲ့တဲ့မြို့မှာအရသာ12,000ကနေ13,000အထိကျန်ရှိနေသေးကြောင်းလည်းမြို့တော်ဝင်ကပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုကနေရှောင်ရှားနိုင်ရေးအတွက်မြောက်ခန့်တွင်တဲ့ဂရုချင်းတွေထဲမှာဒီလူတွေခိုးလုံနေကြရပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ရောစေဝါနဲ့ကုသရေးမလုံလောက်တာတွေကြောင့်ရောစစ်ဆာတင်ပြီးတဲ့နောက်ပိုင်းမြို့မှာအရသာ1,500လောက်တည်ဆုံးခဲ့ပြီလို့လည်းမြို့တော်ဝင်ကခန့်မှန်းထားပါတယ်ရှင်။
ရွှေပြောင်းပေးတဲ့သတင်းတွေကိုရယူနေတဲ့အသက်32နှစ်အရွယ်ပြင်းထန်သတင်းတော့ Frederick Lazarick Emmoffa တနင်္လာနေ့ကလက်နက်ကြီးကြီးစားအထိမှန်ပြီးတေဆုံးခဲ့ရပါတယ်။သတင်းတော့ Lazarick Emmoffa ပြင်းထန်ရုပ်တံ B BMF TV မှာတာဝန်ထမ်းဆောင်နေတာ6နှစ်ရှိပြီဖြစ်ပြီးသူဟာအခု Ukraine ရှေ့ပိုင်း Donbas ဒေသကတိုက်ပွဲပြင်းထန်နေတဲ့ Severo Donetsk မြို့နာမှာတည်ဆုံခဲ့ရတာဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron က Twitter ကနေသူ့အတွက်ဂုဏ်ပြုစကားပြောပါတယ်။သူဟာ Ukraine ကနေစစ်ပွဲရဲ့အဖြစ်မှန်သတင်းတွေကိုတင်ပြနေတာဖြစ်ပြီး Russia ရဲ့ဘုံတံကနေလွတ်အောင်ထွက်ပြေးချရတဲ့အရသားတွေကိုကားရီပေါ်တင်ပေးနေချိန်မှာဖြစ်တက်ခံရတာဖြစ်ကြောင်းနဲ့ချိန်ရတဲ့သူ့မိသားစုတွေဝမ်းနည်းစကားပြောကြပြီးယူကရိန်းရဲ့ခုခံစစ်ကိုပြင်သစ်ကထွန်းချက်မရှိထောက်ခံပံ့ပိုးမယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးကက်သရင်းကိုလိုနာကလည်းသတင်းတောက်လစ်ဆာရစ် M of တည်ဆုံးခဲ့ရတဲ့သတင်းအတွက်အထူးတုံ့လောက်ရတယ်လို့ပြောပါတယ်
။ Cette journée malheureusement endeuillée par ce drame.
ဒီကြေကွဲစရာဖြစ်ရကြောင်းဝန်ရရကြောင်းနဲ့အခုဖြစ်ဟာဒေတာကန်တွေကိုဘေးလွရာကဲထုတ်ပြီးနေတဲ့ကားရန်ကိုတိုက်ခိုက်တာဖြစ်တယ်လို့သူလှုပ်လှုပ်နေတဲ့သတင်းသမားတယောက်တတ်ခံရတာဖြစ်တာကြောင့်ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဒီကိစ္စအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတတ်နိုင်တယ်နဲ့အများဆုံးလှုပ်ပေးဖို့တောင်းဆိုကြောင်းလည်းပြောပါတယ်။တနင်္လာနေ့အစောပိုင်းတုန်းကတော့ဒေတာကန်တွေဘေးလွရာကဲထုတ်ပြီးနေတဲ့တန်ချက်ကကားကိုရုရှားတပ်တွေကပစ်ခတ်ရကနေသတင်းပို့နေတဲ့ဒီပြင်းတဲ့သတင်းတောက်ရဲ့လေပင်ကိုကြီးစားထိမှန်ပြီးတည်ဆုံးရတာဖြစ်ကြောင်းလူဝမ်စတေတာရဲ့အုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးသားခဲ့တာပ
ါရုရှားရင်းနဲ့တင်ပို့မှုကိုတားမြစ်ပိတ်ပင်ရေးအတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆင်မှာတနင်္လာနေ့ကထိပ်သီးဆွေးနွေးပွဲမဆခင်နောက်ဆုံးအချိန်ထိဆွေးနွေးခဲ့ကြပြီးမြဲလဲဥရောပနိုင်ငံတွေကြားသဘောတူညီချက်မရခဲ့ပါဘူးရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဆောင်ရွက်ချက်တွေကြောင့်ဥရောပရဲ့စီးပွားရေးဖွံ့ဖြိုးမှုမှာထိခိုက်နိုင်တယ်လို့ပြောဆိုခဲ့ကြတာပါဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံခေါင်းဆောင်တွေကရေနံတင်ပို့မှုတားမြစ်ရေးယူမှုကိုမူအားဖြင့်သဘောတူကြမယ်လို့ထိပ်သီးဆွေးနွေးပွဲအပြီးတန်မှုချမ်းမှာဖော်ပြထားပေမဲ့လည်းလက်တွေ့အသေးစိတ်နဲ့အချိန်နဲ့ဆွေးနွေးမှုတွေကိုနောက်ပိုင်းမှာလုပ်ဖို့ချမ်းလတ်ထားမှာဖြစ်ပါတယ်ပြီးခဲ့တဲ့3လကျော်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်စတင်ခဲ့ချိန်ကစလို့ရုရှားအပေါ်တန်းခတ်ပိတ်ဆို့မှု9ရက်ကို EU ဘက်ကချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားရဲ့ရေနံစင်းအပေါ်နိုင်ငံအများပြားကမှီခိုနေရတာကြောင့်ရေနံအပေါ်တန်းခတ်ပိတ်ဆို့မှုအရေးသဘောတူညီချက်မရနိုင်ဖြစ်နေတာပါ။နှစ်ရက်တာညီလာခံကိုရောက်ရှိလာချိန်ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကအခုထိတော့ဒီကိစ္စသဘောတူညီချက်မရသေးဘူးလို့ပြောပါတယ်။ဟန်ဂရီကဒီသဘောတူညီချက်ကိုအဓိကကန့်ကွက်နေတာပါ။မေလအစပိုင်းမှာနောက်ထပ်တန်ခတ်ပိတ်ဆို့မှုချမှတ်ရေးအဆိုပြုခဲ့တဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလျန်ကလည်းသဘောတူညီချက်မရသေးဘူးဆိုတာကိုအသိအမှတ်ပြုပြောပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 4413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်နိုင်ငံမှာတနင်္လာနေ့ကျောက်တဲ့ကြဆုံးစစ်တီအောက်မေပွဲနေ့အတွက်အာလင်တန်စစ်တင်းချိုင်းမှာပြုလုပ်တဲ့အခမ်းအနားကိုသမ္မတဂျိုးဘိုင်ဒန်တက်ရောက်ပြီးတော့စစ်ပွဲတွေအတွင်းမှာကြဆုံးခဲ့ရတဲ့စစ်တီတွေအတွက်အမှတ်တရအောက်မေစကားပြောကြားပြီးဂုဏ်ပြုခဲ့ပါတယ်။အောက်မေတတိယရာနဲ့တူထပ်ပြီးလည်းအတည်ပြုပြရစီလွတ်လပ်မှုတွေအတွက်အသက်တွေပေးဆက်ကြရတာပါဒီမိုကရေစီဆိုတာပြည်ပြည့်စုံနဲ့ဆိုတာမရှိပါဘူးဒါပေမဲ့တိုက်ယူထိုက်တယ်လို့လိုအပ်ရင်အသက်တွေကိုပါပေးကြရတာဖြစ်ပြီးတော့ဒါအမေရိကန်နိုင်ငံရဲ့စံထားစရာဖြစ်တယ်လို့ပြောပါတယ်အမေရိကန်နိုင်ငံမှာမေးလိုက်ရနောက်ဆုံးပတ်တနင်္လာနေ့ကိုကြာဆုံးစစ်တီများအောက်မေပွဲနေ့ဖြစ်တဲ့တတ်မှတ်ပြီးတော့နှစ်စဉ်ဂုဏ်ပြုပါတယ်အားလိုက်ရဖြစ်လဲတတ်မှတ်ထားပါတယ်အမေရိကန်စစ်တီတွေဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့ကြတယ်လို့အခုချိန်မှာယူကရိန်းပြည်သူတွေလည်းသူတို့နိုင်ငံဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းကိုဗစ်ကာယောဂါကြောင့်မချင်းပဖြစ်ခဲ့တဲ့အောက်မြေပွဲစီတန်းလှည့်လည်အခမ်းအနားကို Washington DC က Constitution Avenue လမ်းမကြီးပေါ်မှာလဲစီစီကားကချင်းပခဲ့ကြပါတယ်
။အာဖဂန်နစ္စတန်တာလီဘန်အနာပိုင်တွေကမကထလို့ဂျာဝင်ဆောင်ရွက်ပေးတဲ့ပါကစ္စတန်အစိုးရနဲ့မတရားသင်ချညာခံထတဲ့သဘုံအဖွဲ့များမဟာမိတ်အဖွဲ့များငြင်းချင်ရေးဆွေးနွေးပွဲတွေမှာတိုးတက်မှုရှိတယ်လို့ပြောကြပါတယ်။ပြည်ရင်းတည်ငြိမ်ရေးအတွက်လုပ်ငန်းစဉ်တွေကိုခေတ္တအဖြစ်ခန့်ရက်ဆိုင်ထားရင်းနဲ့ဇွန်လလယ်ပိုင်းမှာဆွေးနွေးညှိနှိုင်းမှုပြန်လုပ်ဖို့နှစ်ဖက်တို့သဘောတူခဲ့ကြပါတယ်။ပ ကစ္စတန်လုံခြုံရေးတာဝန်ရှိသူတွေနဲ့ပါကစ္စတန်တာရစ်အီတာလီဘန် TTP တပ်မှုတွေကြားအာဖဂန်နစ္စတန်မြို့တော်ကာဘူးမှာရင်းနှီးချဆွေးနွေးပွဲတွေကပြီးခဲ့တဲ့သတင်းဗတ်ကုန်ပိုင်းမှာအဆုံးသတ်ခဲ့ပြီးနှစ်ဖက်စလုံးကတော့သူတို့ရဲ့လူလားချက်တွေကိုအလေးထားဆွေးနွေးခဲ့ကြတာပါ။တိုးတက်မှုတွေကိုထိန်းထားနိုင်ဖို့အတွက်ယာယီအပြစ်ခတ်ရက်စဲရေးကိုလေးစားလိုက်နာဖို့လည်းကတိပြုခဲ့ကြောင်းအစိုးရတာဝန်ရှိသူတွေနဲ့စစ်သွေးကြွသတင်းရင်းမြစ်တွေကတနင်္လာနေ့မှာပြောပါတယ်။အာဖဂန်တာလီဘန်တို့ရဲ့ပတ်ကြားချက်နဲ့ပါကစ္စတန်ရံပက်နှစ်ဖက်ကြားဆွေးနွေးပွဲတွေဟာဒီလအစောပိုင်းမှာစတင်ခဲ့ပြီးအခုဆွေးနွေးပွဲကတော့ဒုတိယအကြိမ်ဖြစ်တယ်လို့အမည်မဖော်လိုတဲ့ပါကစ္စတန်တာဝန်ရှိသူတို့က VOA ကိုပြောပါတယ်ရှင်
။တရုတ်ရေတပ်က Jet တိုက်လေယာဉ်30လောက်ထိုင်ဝမ်ဝင်ဟင်ကာကွယ်ရေးစုံတွေကိုဝင်လာတဲ့အတွက်ထိုင်ဝမ်တိုက်လေယာဉ်တွေကအရေးပေါ်ချက်ချင်းပြန်တက်ပြီးတော့သတိပေးမောင်းထုတ်ခဲ့ရတယ်လို့တိုင်ဝမ်ကတနင်္လာနေ့မှာပြောပါတယ်။ဒါက January လကစပြီးအကြီးအမားဆုံးဝင်ရလောင်မှုဖြစ်ကြောင်းလည်းပြောပါတယ်။ထိုင်ဝမ်ကျွန်းနောက်ကိုတရုတ်လေတပ်ကထတ်တလဲလဲကျူးကျော်လာရောက်ကြောင်းလွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကထိုင်ဝမ်ဘက်ကပြောနေတာဖြစ်ပြီးထိုင်ဝမ်ကနေထိန်းချုပ်ထားတဲ့ protest ဂျွန်းတွေနဲ့ထိုင်ဝမ်ဝင်ဟင်သတ်မှတ်ဆုံး ADIZ ရဲ့အနောက်တောင်ဘက်ပိုင်းမှာတရုတ် jet လေယာဉ်တွေမကြာခဏပြန်တန်းလေရှိပါတယ်။အခုနောက်ဆုံးလာရောက်တဲ့တရုတ်လေယာဉ်တွေထဲမှာတိုက်လေယာဉ်22ဆင်းနဲ့တူရင်းငုတ်တင်မော့ဖြစ်လေယာဉ်တွေပါပါဝင်တယ်လို့ထိုင်ဝမ်ဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်ဘက်ကတိုက်လေယာဉ်တွေဆစ်လုပြီးတော့တရုတ်လေယာဉ်တွေကိုမောင်းထုတ်ခဲ့တယ်လို့မစ်ဆိုင်းလက်နဲ့တပ်ဆင်ထားတဲ့စစ်နစ်ကသူတို့ကိုခြေရန်ခံလိုက်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်
။မြောက်ချုပ်ယောဂါဖြစ်ပွားသူဟာဒီကနေ့အထိရနေချီတွေ့နေရပေမဲ့လည်းနောက်ထပ်ကပ်ပြေးယောဂါအဖြစ်ကိုရောက်မယ်လို့မယူဆကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့မြောက်ချုပ်ယောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေကအစုလိုက်ထိုးနှံခဲ့တဲ့ကြောက်ယောဂါကာကွယ်ဆေးထိုးနှံမှုကိုဆန့်ကန့်ခဲ့တာကြောင့်တနည်းတစ်ပုံနဲ့ကူးစက်ပြန့်ပွားစေတာလားဆိုတာနဲ့ဘယ်လိုကူးစက်ပြန့်ပွားသလဲဆိုတာအပါအဝင်ဒီကူးစက်ယောဂါနဲ့ပတ်သက်လို့မသိသေးတဲ့အကြောင်းအရာအများအပြားရှိနေသေးကြောင်းသူကအတိအမှတ်ပြုပြောပါတယ်။ဒါစင်းနဲ့ချီတဲ့နိုင်ငံတွေမှာတွေ့ရတဲ့ကူးစက်မှုအများစုမှာတော့လိင်တူဆက်ဆံသူတွေ၊လိင်တူလိင်ကွဲနှစ်မျိုးလုံးဆက်ဆံသူတွေဒါမှမဟုတ်လည်းအမျိုးသားချင်းလိင်ဆက်ဆံသူတွေဖြစ်တာကြောင့်ကြိုတင်သတိထားရမယ့်အန္တရာယ်ရှိနိုင်တဲ့လူတွေအတွက်ဒီကိစ္စကိုသိပ္ပံပညာရှင်တွေထပ်ပြီးတော့လေ့လာနေတယ်လို့လည်း WHO ကဒေါက်တာ Rosamund Lewis ကတင်းနေလာနေမှာပြောပါတယ်အရင်ကမသိခဲ့ရတာမျိုးဖြစ်နိုင်တဲ့ကူးစက်မှုတွေကတိုးလာနေတဲ့ပုံရှိတာကြောင့်ဒီကိစ္စကိုဖော်ထုတ်ဖို့သိပြီးအရေးကြီးတယ်လို့လည်း WHO ရဲ့မြောက်ချောက်ယောဂဆိုင်ရာထိပ်တန်းကျွမ်းကျင်သူကပြောပါတယ်ရှင
်ဒီကနေ့မနက်ဖြန်ထိပ်တန်းရောက်တဲ့နေကူတော့ခင်မျိုးတဲ့မှာတင်ငင်ထိုက်တို့ကတင်ပြသွားတာပါရှင် VOA American အတန်းရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ရဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်စစ်ကောင်စီနှံ့မြင့်ရှင်းလင်းမှုတွေအတွင်းမြောင်မြို့နယ်ထဲမှာမေလအတွင်းကကျေးရွာ16ရွာမိလောင်ကျွမ်းခဲ့ပြီးတော့လူဦးရေ6500ဝန်းကျင်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြောင်မြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ကောက်ယူထားတဲ့စီးရင်တွေအရသိရပါတယ်ထွက်ပြေးသိမ်းရှောင်နေရတဲ့မင်းကင်ဖက်ကစစ်ဘေးရှောင်နေမှလည်းအခက်အခဲတွေရှိနေပါတယ်ဒီတရင်ရန်ကုန်ကပြပို့ထားတာကိုတော့ကိုရဲမုံကဆက်ပြောပြပါမယ်ရှင်
စကိုင်းတိုင်းနယ်ကမြောင်မြို့နယ်မှာစစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့မေလအတွင်းကျေးရွာ16ရွာမိလောင်ကျွမ်းခဲ့ပြီးလူဦးရေ1500ခန့်အုံးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြောင်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကကြောက်ယူထားတဲ့စီးရင်တွေအရသိရပါတယ်။နေအိမ်တွေမိလောင်ကျွမ်းတာအပြင်အရက်သားတအူးလဲတိတ်ဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့အတော်ရှိသူတို့ကအခုလိုပြောပါတယ
်။ဒီ9လပိုင်းမှာကဟောပေါ့ဟိုမိရှုခံရတဲ့ဟိုမိရှုခံရတဲ့ရွာကဆိုတော့16ရွာရှိမယ်ဗျအိမ်တော်စုဝင်စုဝင်နေနေတော့400ခန့်ရှိမယ်အစောဦးအနေနဲ့600ခန့်ရှိမယ်မိသားစုဝင်အရေးတော့ကတော့1500ခန့်တော့ရှိတယ်အပြစ်မဲ့ပြည်သူတုံးဆုံးရှုံးနေနောက်ပြီးတော့ဟိုဟိုအပြစ်မဲ့ပြည်သူ3တန်ရရတန်ရရတယ်ပေါ့ဗျဟုတ်နိုင်ငံပိုင်ဘောစိတ်ကန်းနေတယ်မရှုခံရတယ်ဗျဟုတ်ကဲ့ကျွန်တော်တို့ဒီမိဝေသင်းနဲ့ပြည်သူတွေကတော့ကျွန်တော်တို့ဟောဖုန်းကြီးကြောင်းမှာထားတယ်တချို့ကကျွန်တော်ယာယီတဲလေးတွေစောင့်နေကြတယ်ဗျဟုတ်စားနေခါအခက်ခဲရှိတယ်ကျွန်တော်ဟိုဘောနေရထိုင်ငယ်အခက်ခဲရှိတယ်အခုမှဆိုကျွန်တော်ဖုန်းကြီးကြောင်းနေမှာနေတယ်ခုဟောထက်လက်တဲလေးတွေယာယီတဲလေးတွေထိုးနေကြတယ်ဗျအခုလေးရမိုးတာတဲ့အတွက်သူတို့မှလုံးဝအခက်ခဲရှိပါတယ်ဗျဟုတ်
မီလောင်ကျွမ်းတဲ့အထဲမှာစစ်ရုံတွေအပြင်တာသနီကအဆောက်အဦတွေလည်းပါဝင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်ဒီစင်းတွေနဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိအချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေစစ်ရေးတင်းမာပြီးတိုက်ပွဲတွေလည်းရှိနေပါရယ်ဒါကမြောင်မြို့နယ်ကအခြေအနေပါစ ကိုင်းနိုင်တွေကပဲမင်းကင်းမျိုးနယ်ထဲမှာဆိုရင်လေမိုးရသွန်းတာတွေရှိနေတဲ့အတွက်တောတောင်တွေမှာစစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေမှာအခက်အခဲတွေရှိနေပါတယ်စစ်ကောင်စီကမကြာခဏဆိုသလိုနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံတွေဟာကြေးရွာတွေထဲမှာမနေထိုင်တော့ပဲနီးစပ်ရာတောတောင်တွေထဲမှာခိုလုံနေရတာလည်းဖြစ်ပါတယ်တောတောင်တွေရဲ့စစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တို့ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ဒုက္ခသည်အခြေအနေကတော့မိုးရွာထဲမှာမလုံးတလုံးနဲ့အခုလိုတချို့ဆိုရင်လုံးဝမအေးရတဲ့အခြေအနေမျိုးဖြစ်နေတာဗျသူကတော်ထဲမှာပုံနေကြရတာဗျရွာအမြောင်းတစ်လျှောက်ချင်းချင်းမျိုးတစ်လျှောက်ရွာဒီမှာများအားလုံးဖြစ်နေတာဗျကျွန်တော်တို့ဒီကတော့ရှင်ကြီးကတော့အခုကျွန်တော်ပြောသလိုပြောသွားတော့တောင်ထဲမှာနေရတာဆိုတော့စားရေးတောက်တာတွေကလည်းအဆင်မပြေဘူးဗျအားလုံးလို့ပြောသွားပေါ့ပစ္စည်းပစ္စည်းတွေကမရှုခံရနဲ့ဘာနဲ့ညာနဲ့ဆိုတော့လေရှိတဲ့သူဝင်ရပြီးမှမရှိအရှုမခံရတဲ့သူကကြောအင်းသူကအလိုပေးကန်မှစားနေရတော့ချုပ်မခံတဲ့သူတွေလည်းဒုက္ခဖြစ်တယ်လို့ချုပ်ခံတဲ့သူတွေလည်းဒုက္ခဖြစ်နေတာ
မင်းကင်းမျိုးနယ်ထဲမှာကျေးရွာ12ရွာကန်းကိုမီးရှို့ခဲ့ပြီးမေလ25ရက်မေလ26ရက်နဲ့မေလ28ရက်တို့မှာချင်းသွင်းမြစ်ဘေးကအထက်ကင်းနဲ့အောက်ကင်းကျေးရွာကိုစစ်ကောင်စီတပ်တွေမီးရှို့သွားတဲ့အတွက်နေအိမ်300နီးပါးရွာလုံးကျွတ်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်မင်းကင်းမျိုးနယ်ထဲကကျေးရွာအချို့မှာစစ်ကောင်စီကတပ်ဆွဲပြီးနေမီရှင်းလင်းတာတွေလုံနေတယ်လို့ချင်းသွင်းမြစ်တဲကဖျက်တမ်းသွားတဲ့စစ်ကောင်စီတပ်တွေဟာတင်မော်စိုက်ကက်ချိန်အနီးအနားကကျွော်တွေကိုနေမီရှင်းလင်းတာတွေလုခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ကရင်ပြည်နယ်ထက်ကစစ်ပေးရှောင်းဒုက္ခတွေရဲ့အခြေအနေကိုတင်ပြပေးချင်ပါတယ်ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခတွေဟာအခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရတဲ့အတွက်တောက်သုံးရေရှာပါတာတောက်သုံးရေမတန့်ရှင်းတာတွေကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေပါဖြစ်နေကြပါတယ်အဲ့ဒီအထက်ကကင်ယူတပ်မဟာတစ်ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာတော့ကလင်းငယ်တူတည်ဆုံတယ်လို့ကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောပါတယ်ကင်ယူကမေလ29ရက်နေ့ကထုတ်ပြန်ချက်အရစစ်ဘေးဒုက္ခသည်တွေဟာလူသားချင်းစာနာမှုအကူအညီတွေကိုလည်းအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမကထိုင်းကနေသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တသိန်းကျော်ရှိပြီးစစ်ပွဲတွေကြောင့်အခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရသလိုကရင်ပြည်နယ်မြဝတီခရိုင်၄ K ကောဘက်ကဒုက္ခသည်တွေကတော့တောင်ရင်းမြစ်အနီးမှာပဲနေထိုင်နေရပါတယ်အခုလိုမျိုးမိုးရင်းကာလမှာစစ်ဘေးဒုက္ခသည်တွေဟာမြေကြီးပေါ်မှာပဲနေထိုင်အိပ်စက်ရတဲ့အတွက်သက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေဟာကျန်းမာရေးထိခိုက်မှုတွေလည်းရှိနေပါတယ်။စေဝါမလုံလောက်မှုတောက်တုံးရေမတန့်ရှင်းမှုတွေကြောင့် KNU တပ်မတစ်ထိန်းချုပ်ရာဒေသဘီလင်းမြို့နယ်တွေကဒုက္ခသည်ကလေးတူဝမ်ပြက်ဝမ်ရှော့ယောဂါနဲ့တိတ်ဆုံးသွားခဲ့တယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်။တပ်မတစ်ပေါ့တပ်မတစ်က IDP တွေကတော့ဟိုစေဝါထောက်ပံ့မှုကတော့လိုအပ်လျက်ရှိနေတယ်ဝယ်ပေါ့နော်။ဘာလို့လဲဆိုလို့ရှိရင်ဝန်ရှော်ဝန်ပြည့်ယောဂအပြင်တချို့ကလည်းဖြန်းနာမှုတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးကြုံတွေ့ရတာလည်းရှိတယ်။နောက်ပြီးတော့ဒီပြီးခဲ့တဲ့တပတ်တော့ကလည်းပဲဒီကလင်းငယ်တရားပေါ့ IDP site ဒီဒီလူမျိုးနယ်တွေကအဲ့ဒါဆုံးသွားတာပေါ့။ဒါအရမ်းနေကြလာမလို့ဝန်ရှော်ဝန်ပြည့်တွေဖြစ်နေတယ်လို့ကိုကတော့ပြောပြတာပေါ့နော်
။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလလေလောက်ကစခဲ့တဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါကရင်ပြည်နယ်လေးကေကောဘက်ကဒုက္ခသည်တွေဟာလည်းနေရမပြောင်းနိုင်တာ6လနီးပါးရှိသွားပြီဖြစ်ပါတယ်ဒုက္ခသည်အများစုဟာတောင်ရင်းမြစ်အနီးမှာပဲတဲထိုးပြီးနေထိုင်နေကြရတာပါအခုလိုမျိုးမိုးရင်းကာလမှာမိုးကြီးတာလေပြင်းတိုက်တာတွေကြောင့်လေးကေကောဘက်ကဒုက္ခသည်တွေရဲ့တဲအိမ်တွေပြိုပြက်ပျက်စီးမှုတွေလည်းရှိနေပါတယ်အမိုးကမလုံလောက်မှုတွေလည်းရှိနေပါတယ်ဒုက္ခသည်တွေဟာအဓိကတောင်ရင်မြေကြီးကိုပဲအားပြုပြီးချက်ပြုတ်တောက်တုံးတာတွေလုပ်ရတဲ့အတွက်မိုးရင်းကာလမှာမြေကြီးတွေကလည်းနောက်ကျပြီးမတန့်ရှင်းတာတွေကြောင့်ဝမ်းပြက်ဝမ်းလျှော့ယောဂါတွေနဲ့တခြားကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်
။အရင်လက်ရှိကိုဘက်က IDP ဒီ level ပေါ့နော်ဟိုဘောက်စ်ခဲ့တဲ့ဂျုံနေရတယ်လို့တော့ကျွန်တော်တို့ကြားသိရတယ်ဒါလို့ပြတာနေရှိတယ်ဒါပေမဲ့အခုလိုမျိုးတခြားလုံးရေဒီနောက်တယ်ရေဒီမတန့်ရှင်တော့တဲ့အပေါ်မှာတော့ဟိုတောင်းတကြီးအခက်ခဲတော့ကြုံတွေ့နေရတာတော့ရှိတယ်။တောင်ရင်းမြစ်တက်ကညီမှုပဲသူတို့တောက်တောင်းနေရတာပေါ့။ဒါနဲ့သူတို့ပြောတယ်ဒီလိုမျိုးမြို့မိုးရွာနယ်ကြီးကြီးနယ်ကြီးနမယ်ဆိုလို့ရှိတော့အဲ့ဒါသူတို့လည်းအထူးသဖြင့်တော့တောက်ကြီးအတွက်အခက်ခဲဖြစ်တာပေါ့။
KNU ထိန်းချုပ်နယ်မြေတပ်မဟာအသီးသီးမှာတော့တိုက်ပွဲမငြိမ်သက်တဲ့အတွက်လဲဒုက္ခသည်တွေဟာနေရက်တွေကိုမပြောင်းနိုင်ကြသေးတယ်လို့အသက်မွေးဝမ်းကြောင်းတဲ့အလုပ်တွေဆုံးရှုံးနေရဆဲဖြစ်တယ်လို့လဲကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်လူခွင့်ရေးချုပ်ဖောင်းကကြတော့ဒီတမလေးမှာဆိုလို့ရှိရင်ရင်သာပြေခတ်မှုတွေဖြစ်နေတုံးပဲတမ6မှာလည်းရင်သာပြေခတ်မှုတွေဖြစ်နေတုံးပဲပေါ့ပြီးလို့ရှိရင်တော့ဒီIDP တွေကကျတော့အသက်မွေးကြလုံးငန်းအတွက်ပေါ့လေဒီလိုမှပြန်လို့ရှိနေမဲ့လည်းအခုကစပန်ဆက်ရရဒီလည်းရောက်နေပြီဒါမှပြန်တော့မလို့ရေဒီပေါ့နော်လို့ဆိုရေးရှိနေတဲ့အပေါ်မှာကျွန်တော်တို့ဒီကံမကြလုံးငန်းအခုလမ်းလဲတာဆုံဆုံနေရတာပေါ့
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ KNU ထိန်းချုပ်ရာတပ်မတွေဖြစ်တဲ့တထုံခရိုင်တပ်မ1ညောင်လေးပင်ခရိုင်တပ်မ3ဗိဒ္ဓဝေခရိုင်တပ်မ4မုထရခရိုင်တပ်မ5ဒူပလာယာခရိုင်တပ်မ6တို့မှာမိုးရင်ကာလမှာစစ်ဘေးရှောင်နေရဲ့ကျန်းမာရေးနေထိုင်ရေးစားဝတ်နေရေးတွေအခက်အခဲတွေရှိနေပြီးသွာလာဖို့ခက်ခဲတဲ့နေရာတွေအကူအညီတွေလက်လက်မမီတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်း KNU ကမေလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးမတည်င်းပြပို့သွားတာပါရှင်အခုလိုစကိုင်းနဲ့ကရင်ပြည်နယ်တွင်းကဆစ်ရှောင်းဒုက္ခသည်တွေရဲ့အကျအတဲတွေတင်ပြပြီးမှတော့နိုင်ငံတကာသတင်းဆောင်မတွေဖက်အလက်ပေးချင်ပါတယ်ရုရှားရေနံတင်ပို့မှုပိတ်ပင်ရေး EU ဥရောပတမကအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပေမဲ့အဖွဲ့ဝင်ဟန်ဂေရီနိုင်ငံရဲ့သဘောတူညီမှုမရတာကြောင့်ရှေ့မတိုးနိုင်ဖြစ်နေပါတယ်။ဒီကနေ့တင်္ဂါနေ့မှာလည်း EU ကောင်ဆောင်တွေဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးကြပါတယ်။ Lisa Brand ကတင်ပြပို့ထားပါတယ်။ပိုက်လိုင်းနဲ့တင်ပို့နေတဲ့ရုရှားရေနံစိမ်းတွေကိုယာယီကင်းလွတ်ခွင့်ပြုမဲ့မူကြမ်းတရက်ကိုဥရောပသမ္မတကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာပဲရုရှားရေနံတင်ပို့တွေကိုတားမြစ်ပိတ်ပင်ဖို့ EU ကောင်ဆောင်တွေကလက်ရှိအာရုံစိုက်ဆွေးနွေးနေကြပါတယ်။ဒီကိစ္စမှာသဘောတူညီမှုရခဲ့မယ်ဆိုရင်တော့ယူကရိန်းကိုစစ်ဆင်နွှဲနေတဲ့ရုရှားနိုင်ငံအပေါ် EU ရဲ့6ခုမြောက်ဒဏ်ခတ်ပိတ်ဆို့မှုဖြစ်လာပါလိမ့်မယ်။ထိတ်တင်းညီလာခံကိုတက်ရောက်လာတဲ့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကတော့သဘောတူညီမှုတွေမြန်မြန်ဆန်ဆန်ရလိမ့်မယ်လို့မျှော်လင့်မှာထားပါဘူး။
Expectations are low that it will be solved in the next 48 hours.
ပိုက်လိုင်းတွေနဲ့တင်ပို့လာတဲ့ရေနံစိမ်းကိစ္စကလွဲလို့ကြံတဲ့အပိုင်းအလုံးကိုကျွန်တော်တို့ဖြည့်ရှင်းပြီးပါပြီ။ဂူဒီလည်းဆွေးနွေးနေကြတုံးပါလာမယ့်48နှစ်အတွင်းပြည်လဲသွားမယ်လို့တော့ကျမကတော့သိပြီးမျှော်နေမထားပါဘူးအဲ့ဒီနောက်ပိုင်းမှာတော့ဖြစ်ချင်ဖြစ်လာနိုင်ပါတယ
် EU ရဲ့အုပ်ချုပ်ရေးပိုင်းကိုဝေဖန်ပြောဆိုခဲ့တဲ့ Hungary ဝန်ကြီးချုပ် Viktor Orbán ကသူ့နိုင်ငံအားထားနေရတဲ့ပိုက်လိုင်းကလာတဲ့ရေနံတွေမတော်တဆမှုကြောင့်ပြတ်တောက်သွားမှာကိုစိုးရိမ်နေပါတယ
် We are ready to support the package 6 if there are solutions for the
Hungary နိုင်ငံအတွက်ရေနံအလုံးလောက်ရနိုင်မယ်ဆိုရင်ဘလို့အရေးယူတန်ခတ်မှုမျိုးကိုမဆိုကျွန်တော်တို့သဘောတူဖို့အဆင်သင့်ပါဒါပေမဲ့အခုချိန်ထိအဲ့ဒီလိုနီလန်းမျိုးကိုရှာလို့မတွေ့ကြသေးပါဘူး
။ Hungary နိုင်ငံလိုပဲ Slovakia နဲ့ Czech သမ္မတနိုင်ငံတို့ကလည်းစွန့်ရင်အတွက် Russia နိုင်ငံကိုအထူးအားထားနေရတာဖြစ်ပြီးတော့ Russia ရေနံတင်တင်မော်တွေပိတ်ပင်မဲ့ကိစ္စအပေါ်တိတ်ပြီးတော့ဘဝင်မကျဖြစ်နေပါလေ။ဒါပေမဲ့လည်း Hungary ဝန်ကြီးချုပ် Orbán ကပဲဒီကိစ္စကိုကြေကြေလောင်လောင်ပြောဆိုနေတာပါ။ Russia အစိုးရပေါ်တင်းကျပ်တဲ့တံခါးပိတ်ဆို့မှုတွေချမှတ်ဖို့ EU ကအခုချိန်ထိအထူးစီလုံးညီညွတ်နေပါလေ။အက်စတိုနီးယားဝန်ကြီးချုပ်ကာယာကာလစ်ကလည်းတိထက်တင်ကြတဲ့ဌာနပိတ်ဆို့မှုတွေလုပ်ဖို့လိုသေးတယ်လို့ပြောပါတ
ယ်။ စ
စ်ပွဲတွေဆက်ဖြစ်နေသေးတယ်ဆိုရင်ဒါကျမတို့လုပ်ရက်တွေလုံလောက်မှုမရှိသေးတဲ့သဘောပါ။ကျမတို့အတော်လုံခြုံခဲ့ပြီးပြီဆိုပေမဲ့မလုံလောက်သေးပါဘူး
။ယူကရိန်းစစ်ပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတာနဲ့အများဥရောပသမ္မတအဖွဲ့ဝင်28နိုင်ငံစလုံးရဲ့စီးလုံးညီညွတ်မှုဘလောက်ကြာကြာခံမလဲဆိုတာကြွမ်းကျင်သူတချို့ကစောင့်ကြည့်နေပါတယ်။ဥရောပကောင်စီကပြည်ပဆက်ဆံရေးဌာနသုတေသီမရီဒိုမိုလင်ကလည်းစစ်ပွဲပေါ်ပေါက်ပြီးတော့တုံလအတွင်းနောက်ဆုံးရလာဘာဖြစ်မလဲဆိုတာမန်းဆဖို့တိတ်ခဲ့ပေမဲ့လို့ဥရောပတိုင်နိုင်ငံတွေအတော်စိတ်ဝမ်းကွဲသွားစေနေတဲ့အချက်အတော်များရှိနေတယ်လို့သုံးသပ်ပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံကြားရှုပ်ထွေးလာတဲ့အပြစ်ရဆေးရေးသဘောတူညီမှုရလာမယ်။ဒါမှမဟုတ်လက်ရှိစစ်ပွဲမတိုင်ခင်တဲ့စစ်ပွဲကာလအတွင်းရုရှားတို့သိမ်းယူခဲ့တဲ့ဒေသတွေကိုယူကရိန်းကပြန်ပြီးတော့ထိန်းချုပ်ဖို့ဆန္ဒရှိလာမယ်ဆိုရင်တော့ဥရောပသမဂ္ဂရဲ့စီးလုံးညီညွတ်မှုတွေပြက်ပြားလာနိုင်တယ်လို့လည်းမရီကဥပမာပေးပါတယ်။ဒီကနေ့အင်္ဂါနေ့မှာဆက်ပြီးတော့ကျင်းပမယ့်ဥရောပသိသိညီလာခံကိုတော့ယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီဗီဒီယိုကနေတက်ရောက်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံစုံမှာလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတဲ့ UNICEF အဖွဲ့ကြီးရှင်းဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းတင်ပြချင်ပါတယ်။ ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ဟာလိုအပ်ချက်တွေရှိနေတဲ့ကလေးငယ်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်လာတာ85နှစ်ကျော်ရှိပါပြီ။စစ်ပွဲတွေစာနာရိက္ခာမလုံလောက်တာတွေနဲ့ဥတုရာသီပြောင်းလဲဖောက်ပြန်မှုနဲ့ကမ္ဘာနိုင်ငံဆုံးရင်ဆိုင်နေရတာကြောင့် UNICEF ရဲ့အခမ်းကဏ္ဍကလည်းပိုးပြီးတော့အရေးပါလာပါတယ်။ဒီအချိန်မှာပဲ UNICEF အဖွဲ့ကြီးလက်ရှိရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအကြောင်းပန်းနယ်လို့ဖော်လို့သတင်းပေးဖို့ထားတာကိုကိုခင်မောင်စိုးမင်းကဆက်ပြီးတော့တင်ပြထားပါတယ်။
UNICEF အဖွဲ့ကြီးကို1946ခုနှစ်ဒုတိယကမ္ဘာစစ်အပြီးမှာဖွဲ့စည်းတည်ထောင်ခဲ့ပြီးနိုင်ငံပေါင်း190ကျော်ကမိသားစုတွေနဲ့ကလေးတငယ်တွေအတွက်အရေးပေါ်အကူအညီလိုအပ်ချက်တွေကိုထောက်ပံ့ပေးနေပါတယ်။ Oscar Academy ဆုရှင်ရုပ်ရှင်ဒါရိုက်တာ Ben Proudfoot ရဲ့ If You Have a Mission မှတ်တမ်းရုပ်ရှင်မှာတော့နိုင်ငံတွေရဲ့တိုက်ပွဲတွေအာဟာရချို့တဲ့မှုတွေရေမလုံမလောက်မှုတွေကာကွယ်ဆေးမပြည့်စုံမှုတွေမှာ UNICEF အဖွဲ့ကြီးကကူညီလှုံ့ဆော်ပေးနေတဲ့အကြောင်းမိမောင်းထုတ်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီး Ben Proudfoot ကအခုလိုပြောပါတယ
် You know problems caused by inequity in the world
တာမန်အခြေအနေမှာကြုံရတဲ့အရေးပေါ်အခြေအနေတွေအကျက်သေးတွေအပြင်ကမ္ဘာကြီးမှာမညီမျှမှုတွေကြောင့်ဖြစ်ရတဲ့ပြဿနာတွေကြား COVID ကပ်ရောဂါပေါ်လာပါတယ်။ကမ္ဘာပေါ်မှာကာကွယ်ဆေးအများဆုံးဖြန့်ဖြူးပေးတဲ့အဖွဲ့အစည်းဖြစ်တဲ့ UNICEF ကတော့ COVAX လို့ခေါ်တဲ့ကာကွယ်ဆေးပူးပေါင်းဖြန့်ဖြူးရေးအစီအစဉ်မှာအဓိကနေရာကပါဝင်နေပါတယ်။ COVAX အဖွဲ့ကြီးဟာဖွံ့ဖြိုးဆဲနိုင်ငံတွေကို COVID ကပ်ရောဂါကာကွယ်ဆေး1ဘီလီယံဖြန့်ဖြူးပေးခဲ့ပါတယ်
။ Ben Proudfoot ဟာဂါနာအပါအဝင်နိုင်ငံတော်တော်များများကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့အတူတွားရောက်ခဲ့ပြီးအဲ့ဒီကလူတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။အဲ့ဒီအထက်မှာမိခင်လည်းဖြစ်အဖွားတူလည်းဖြစ်တဲ့ Florence Nightly လည်းပါဝင်ပါတယ်။သူ့အနေနဲ့မိသားစုကိုဆက်လက်စောင့်ရှောက်ပေးနိုင်မှုအတွက်ကကျန်းမာရေးကောင်းဖို့လိုအပ်ပါတယ်။ဒီအတွက်သူ့နိုင်ငံအတွင်းမှာ UNICEF ကဖြန့်ဝေပေးနေတဲ့ COVID ကာကွယ်ဆေးအပေါ်မှာမှီကိုးနေရပါတယ်။အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီး Florence Nightly ကအခုလိုပြောပါတယ်။
I'm looking for my second chance. I'm looking for you.
ကိုဗစ်ပိုးကိုကျမသိကြောက်ပါတယ်လူတွေတင်နေကြပါတယ်ကျမကတော့ဒုတိယအကြိမ်မြောက်ကာကွယ်ဆေးထိုးဖို့လုပ်နေပါတယ်ဂါနာနိုင်ငံကမိခင်ဖြစ်တဲ့ကျမနဲ့အမေရိကန်ကမိခင်တယောက်ဟာလူသားချင်းအတူတူပါပဲဒါပေမဲ့ကျမတို့ကအာဖရိကတိုက်သားတွေဆိုတော့ကိုဗစ်ကာကွယ်ဆေးထိုးခွင့်ရဖို့မသေးချပါဘူ
း UNICEF အဖွဲ့ကြီးရဲ့အမေရိကန်နိုင်ငံဆိုင်ရာတာဝန်ခံမိုက်ကယ်ငွမ်းဟုကသူတို့ UNICEF အဖွဲ့အနေနဲ့ကမ္ဘာပေါ်က9နှစ်အောက်ကလေးတွေရဲ့45ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးခဲ့တယ်လို့ပြောပါတယ်
We have about 14,000 UNICEF workers all around the globe working on behalf of children to make sure that they're healthy.
တကဘာလုံးမှာ UNICEF ဝန်ထမ်းပေါင်း 14,000 ရှိပါတယ်။ကျွန်တော်တို့ဝန်ထမ်းတွေအနေနဲ့ကလေးတွေကိုစားသူတို့တွေကျန်းမာဖို့ပညာတတ်ဖို့ကာကွယ်ပေးဖို့နဲ့လေးစားသမှုပြုခံကြရဖို့လှုံ့ဆော်ပေးနေပါတယ်။
ဒါပေမဲ့လည်းအခုဖြစ်နေတဲ့စစ်ပွဲတွေနဲ့ကိုဗစ်ကပ်ရောဂါဖြစ်ပွားမှုတွေကတကဘာလုံးဝက်သက်ယောဂါဖြစ်ပွားမှုနှုတ်မြင့်တက်လာမှုကလေးတွေအတွက်ကာကွယ်ဆေးထိုးပေးနိုင်မှုတွေကိုအဟန့်အတားဖြစ်စေခဲ့ပါတယ်။မိုက်ကယ်ငွမ်းဟုဟာ UNICEF ရဲ့ Blue Dog ကွန်ရက်ရဲ့အစီအစဉ်တစ်ခုဖြစ်တဲ့ရိုမေးနီးယားကလေးတွေနဲ့ယူကရိန်းမိသားစုတွေကိုစောင့်ရှောက်တဲ့ဒုက္ခသည်အကူအညီပေးရေးစင်တာကိုမကြာခင်ကတွားရောက်ခဲ့ပါတယ်။Blue Dot Heart ကရောက်ရှိလာတဲ့ဒုက္ခသည်ကလေးငယ်တွေမိသားစုဝင်တွေအတွေ့လုံခြုံစိတ်ချအောင်နေလို့ရတာတွေလှုပ်ဆောင်ပေးထားပြီးစိတ်ပိုင်းဆိုင်ရာအားပေးကူတာပေးနေပါတယ်။ဒါနဲ့ပတ်သက်ပြီး Michael Ngwan Hu ကအခုလိုပြောပါတယ်
။ Two-thirds of Ukraine's children have fled their homes either displaced internally within
Ukraine ကလေးသုံးပုံနှစ်ပုံဟာနေရာစွန့်ခွာထွက်ပြေးလာခဲ့ကြရပါတယ်။ဒီတွင်မှာပဲထွက်ပြေးရတာဒါမှမဟုတ်တိုင်းပြည်ကနေထွက်ပြေးရတဲ့ကလေးတွေ3ပုံ2ပုံရှိပါတယ်
။ယူကရိန်းအကြက်တဲ့ပြီးရင်နောက်ထပ်စိန်ခေါ်မှုပြဿနာကတော့ကမ္ဘာပေါ်မှာငတ်မုတ်ခေါင်းပါမှုတိုးများလာခြင်းဖြစ်ပါတယ်။ UNICEF အနေနဲ့ပရိုတိန်းအသားဓာတ်မြင့်မားတဲ့အစားအစာတွေကိုအာဟာရချို့ယွင်းမှုရှိတဲ့နေရာတွေကိုပေးဝေရမှာတကယ်ရည်ရွယ်ချက်ကတော့အာဟာရချို့တဲ့ပြီးကလေးငယ်တွေသေဆုံးမှုကနေကာကွယ်ပေးဖို့ဖြစ်ပါတယ်လို့သူကပြောပါတယ်ခင်ဗျာ။
ကိုခင်မောင်ဆုံးမပါရှင်တသရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီး blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနိုင်ပါတယ်။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတာတာရှင်များရှင်VOA မြန်မာပိုင်းကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလောအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့ဆက်ရအောင်ပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစတင်တာမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA မွန်ပြည်သက်ပါတီ NMSP ကရင်အမျိုးသားစီယုံ KNU KNL တို့တက်ရောက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့ပါတယ်ရန်ကုန်ကလာတဲ့သတင်းထောက်မဆုကိုတော့ကိုသားညွန်ကတင်ပြထားပါတယ
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့ညီညာရေးတွေ့ဆုံဆွေးနွေးပွဲတွေဒီသတင်းပတ်ထဲမှာစတင်နေပါပြီရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC မူပြသက်ပါတီ NMSP KNU မျိုးသားအစည်းအရုံး KNU KNLA PC ညီညာရေးကောင်စီတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတော့တင်ပြထားပါရယ်ကျွန်တော်သားညိုပြောပြမှာပါပြည်တွင်းလက်နက်ကိုင်ပြပခါရီချုပ်ငင်းကြီးကိုလက်တွေ့ကျကျကောင်တဲ့ဖော်ဖို့လိုအပ်တဲ့အတွက်ဆိုပြီးတော့တန်းသားလက်နက်ကိုင်ဖွဲ့စည်းတွေကအကြီးအကဲတွေကိုညီညာရေးဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါရယ်ညီညာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်လက်နက်ကင်ဆယ်ပွဲကအကြောင်းပြန်ထားပြီးတော့မေလ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်။ညီညာရေးဆွေးနွေးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အထက်ကဆွေးနွေးမဲ့အချက်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ်
။သွားမဲ့ပုံစံပေါ့။သွားမဲ့ပုံစံကကျွန်တော်၄ခုပါ။နံပါတ်၁ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ။ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ။အဲ့ဒီလူဝင်ဆန္ဒတွေရဲ့မှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရရဲ့ဒါလိုလားချက်တယ်နိုင်ငံတော်အစိုးရရဲ့လိုလားချက်တယ်နံပါတ်3ကတော့အဲ့ဒီနှစ်ခုရဲ့ကြားထဲမှာသူတို့ရဲ့လူရင်းဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလိုလားချက်တွေရဲ့ကြားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးရင်တော့ကျွန်တော်တို့ဒါနောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအကျိုးတင်စီမံပြီးမှဒါကျိုးတင်စီမံပြီးမှတဖြည်းဖြည်းလှုပ်ဆောင်သွားမယ်ဟာတွေအဓာရီနဲ့ပတ်သက်ပြီးကြဘာတွေလုပ်နိုင်မယ်ဆိုတာကိုကျွန်တော်တို့အပိုင်းခွဲကြပြီးဆွေးနွေးတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးချက်ပြီးပြောကြတာနိုင်ငံတော်စင်ကာအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးစုံနေနဲ့အမခန္ဓာဒီဆွေးနွေးပွဲမှာရလဒ်တကူထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ
်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့မေလ20ရက်နေ့မနေ့ပိုင်းကနေပြီးတော့မှတွေ့ပြီးတော့ပါတီစုံစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကတမရကာဝေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းနောက်စစ်ကောင်စီဖွဲ့ဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြီးတို့တက်ရောက်ပါတယ်။ RCSS ဘက်ကတော့ RCSS ဥက္ကဋ္ဌနဲ့အတူအတွင်းမှုတက် subscribe ငင်းနဲ့ဘူအလုံးမှုဆောင် subscribe ဟန်တို့ပေါင်းတက်ရောက်ပါတယ
်။ဆွေးနွေးရမှာကျွန်တော်တို့ဒီကမှတနိုင်ငံလုံးကြောင့်ငင်းခံကြီးချင်းရောင်းတဲ့ဆွေးနွေးချက်ပေါ်မှာနမနိကြတော့မကြာတွေ့ဆုံကြဆွေးနွေးကြအဖြစ်ရှားကြယုံကြည်မှုတွေတခြားကြပေါ့အဲ့လိုပေါ်မှာနံပါတ်3ကနောက်ဆုံးတော့တကယ်ပြီးထောင်ချင်းတခြားကြီးပေါ့လေမှာတို့ချုံကြောင်းနေတဲ့3ချက်ပေါ်မှာအားလုံးပါဝင်ရေးဆိုတဲ့အမိကြတော့ရလို့ခက်ကရောဟိုSSD ကရောအလုံးမြင်ပါလေမှဒီလိုအမြင်ရှိပါလေမ
ှနောက်ရပိုင်းတွေမှာတော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့ဖွဲ့ဟာစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးညီညာရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီလိုနဲ့ဆက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကို၃ရက်ကြာညီညာရေးဆွေးနွေးသွားဖို့စစ်ကောင်စီဘက်ကရထားတာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာလည်းမေလ23ရက်နေ့ပြီးခဲ့တဲ့တင်းလာနေတုန်းကနေပြီးတော့မှတွေ့ဆုံပါတယ
်ပြည်ထောင်စုတည်ဆောက်ပြီးတဲ့ကိုဒီကိုကြောင်ကိုခုဒီဆိုရဲပြီးတော့မြန်ဆန်ကောင်းတဲ့ပေါ်ကူတားလဲကျွန်တော်ဟောပြောကြတယ်ဒါတော့ကျွန်တော်ရင်းနဲ့ကိုပါဇာတ်ဟန်ကိုပြီးပါချိတဲ့ဒီကိုဒီကိုကြောင်ကိုဆိုတဲ့ဒါဒီနည်းနဲ့အတိုင်းဆိုင်ရမလဲဒါအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့တောင်းဆိုတာပေါ့နော်ဒီလိုပဲခြံကတော့ကျွန်တော်တို့ဒီတင်ကြားချက်ပေါ်မှာရင်းနဲ့ဒီအနာကဖယ်တဲ့ကြောင်ဖြစ်ဖို့အတွက်ပေါ်ဒီချက်ကြည့်တာပြီးတဲ့ကြောင် တကူတဲ့အများဆုံးလုပ်ပါမယ်လို့ပြောတယ်။ဒီလည်းဖွဲ့စည်းပုံစံတောင်းဦးတယ်ရေးဆွဲဖို့ပြောတယ်။အများဆုံးကောင်းချက်ပေါ်ပါမယ်လေကျွန်တော်တို့ကိုဟိုပြောကြခဲ့ပါတယ်ခင်ဗျာ
။တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်ကြီးစိုးဝင်းနောက်စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးများထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့အတူမူပြစ်သက်ပါတီဘက်ကတော့ဒုတိယဥက္ကဋ္ဌနိုင်အောင်မင်းတွေ့ပတ်တွေ့မှုနိုင်ဝင်းလှပြည်တွင်းရေးရာတာဝန်ခံဘိုးအလုံးမှုဆောင်ကော်မတီဝင်နိုင်ပညာလေတို့တယောက်ဆွေးနွေးပါတယ်စစ်ကောင်စီဘက်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတိုင်းဒေသကြီးအားလုံးနိုင်ငံရေးမှာပါဝင်ဆောင်ရေးနဲ့ပညာရေးအခြေအနေနောက်ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖရက်ပြောင်းစုတည်ဆောက်ရေးကိစ္စရပ်တွေကိုရှင်းလင်းဆွေးနွေးခဲ့တဲ့ကြောင်းဖော်ပြပါရယ်။နောက်ရက်တူပါတော့မူပြစ်သက်ပါတီကိုယ်စားလှယ်ဖွဲ့ဟာစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီညာရေးကော်မတီတို့နဲ့ဆက်ပြီးတော့ဆွေးနွေးခဲ့ကြပါရယ်။မြန်မာနိုင်ငံကြီးအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေပြည်သူ့ကာကွယ်အဖွဲ့တွေကြားလက်နက်ကိုင်ပြပခတွေကြီးမားနေချိန်မှာတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တချို့နဲ့စစ်ကောင်စီကညီညာရေးတွေ့ဆုံဆွေးနွေးနေတာဖြစ်ပါရယ်။တနင်္ဂနွေလုံးမှာလက်နက်ကင်ပြိပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီကြီးကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာ PDF အဖွဲ့တွေမပါတာဟာထိရောက်တဲ့ညီညာရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုပြီးတော့မိငုံထုတ်စရာတော့ဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်ထင်တယ်တော်တော်ခက်မယ်ထင်တယ်ဟို NCA ထိုးထားပြီးသားအဖွဲ့တွေနဲ့ကတော့တိတ်ပြီးတော့ခက်ခဲရင်မရှိတော့ဘူး။ဒီNCA လက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့ကတော့သူတို့တင်ပြလာမဲ့ကိစ္စတွေကအခု2008နဲ့သိဆန်းကျင်နေရင်တော့အသက်ပြန်ရေးဖို့အထူးဖြစ်ကောင်းဖြစ်နိုင်တယ်။အဲ့ဒါအထူးသဖြင့်တော့အဲ့ဒီထဲမှာအင်အားကြီးတဲ့ UWSA ပေါ့နော် UWSA ကိုတက်ကနာဆာကကနေပြီးတော့ရအောင်ညှိနိုင်မလားဆိုတဲ့တက်သနာကအရေးကြီးလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်တကယ်တမ်းဒီကောင်းကောင်းမွန်မွန်ချောချောမွေ့မွေ့ဖြစ်ဖို့ဆိုလို့ရှိရင်ဒီတိုင်းလားတွေတင်ပြတဲ့အချက်တွေကတော့ဘယ်အချက်ဘယ်အချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တယ်ဖက်ဒရယ်ဘောင်ထဲမှာရှိတဲ့အတွက်ကြောင့်မလို့တက်မတော်အနေနဲ့တော့ကန့်ကွက်စရာအကြောင်းမရှိဘူးကျွန်တော်တို့တကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအခွင့်အကာပေးတယ်ဆိုရင်လည်းအစ်စ်ပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးကတိပေးရင်တော့တော်တော်လေးအဆင်ပြေသွားနိုင်တာပေါ့
စစ်ကောင်စီနဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တချို့ရဲ့ညီနေစနုပွဲအလားအလာပေါ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်းအခုလိုသူ့အမြင်ပြောပါတယ
်မြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံတစ်တခုအလားအလာအကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့ညွှန်လင့်တယ်။တက်ကဒီနိုင်ငံရေးကနေပြီးတော့ဟိုစုတ်ခွာမယ်ဆိုတဲ့တည်င်းစကားကိုတော့ပြောနိုင်ရင်လူလူယုံကြည်မှုပါတက်လာမယ်လို့ကျွန်တော်တို့မြင်တယ်။ပြုပြင်ပြောင်းလဲမှုတွေသဘောတူညီချက်လည်းရမယ်။အာဆီယံအထူးကိုယ်စားလှယ်ကဲ့သို့ဒီဒေသတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်မှုပါကျွန်တော်ထိတ်ဆက်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတင်းမာမှုနဲ့ဒီပဋိပက္ခတွေအကျံဖက်မှုတွေကနေပြီးတော့ဖောက်ထွက်နိုင်တဲ့လမ်းစာတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးဖို့ကိုဒီ NCA အပြည့်အဖွဲ့က9ဖွဲ့နဲ့အပြည့်အစာချုပ်လက်မှတ်မထိုးထားတဲ့3ဖွဲ့တို့ကလက်ခံထားပါတယ်မေလ20ရက်နေ့ကစပြီးတော့25ရက်နေ့အထိရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့မြပြည်သက်ပါတီ NMSP တို့နဲ့တဖွဲ့ကိုတွေ့ရတာဆွေးနွေးခဲ့ပြီးဖြစ်ပါတယ်ကရင်မျိုးသားစည်းရုံးကရင်မျိုးသားလူမျိုးရေးတံတားညီညာရေးကောင်စီKNU KNL PC နဲ့လေမေလ26ရက်နေ့ကစပြီးတော့28ရက်နေ့အထိတောင်းအပ်တာတွေ့ဆုံဆွေးနွေးမယ့်အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်။ကျွန်တော်သားညဦးပ
ါ။သတင်းထောက်မှတ်စုအပြင်မှာတော့စစ်ပွဲရေးကဏ္ဍပါအစီအစဉ်နိုင်ငံတွေမှာအခြေခံကုန်စည်စင်းနှုန်းတို့တက်အကျွေးတွေများလာတဲ့အခြေအနေနဲ့ရင်ဆိုင်ရုံးကန်နေရချိန်မှာကိုရိုနာကပ်ပိအစကစားလို့ကမ္ဘာကလေးကျွယ်တထေကြီးရဲ့ကျွယ်မှုကတော့ဒေါ်လာထရီလီယံနဲ့ချီတိုးလာနေပါတယ်။ပရာဟိတအဖွဲ့အစည်းဖြစ်တဲ့ Oxford မြေသုံးသက်ချက်တည်ထဲမှာအဲ့ဒီလိုဖော်ပြထားတာပါ။လန်ဒန်ကနေ Henry Richwell သတင်းပေးပို့ထားတာကိုတော့ဒီသတင်းပတ်စစ်ပွဲအစီအစဉ်မှာမှတ်သိနေထိုက်ကတင်ပြထားပါတယ်။
ကိုရိုနာကပ်ဘေးရောဂါစတင်ပြီးနောက်ပိုင်းမှာကမ္ဘာကလေးကျွယ်တတိကြီးတွေရဲ့ကျွယ်ဝမှုကဒေါ်လာထရီလီယံနဲ့ချီတိုးလာခဲ့ပြီးကမ္ဘာအစည်းအဝေးဆုံးသူတွေကတော့
ကုံစင်းနှုံချင်းမြင့်မှုနဲ့အကျွေးထူတာတွေနဲ့ရုန်းကန်နေကြရတယ်လို့ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ဒါဗို့စ်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လွှာကစီးပွားရေးထိပ်သီးခေါင်းဆောင်တွေစုဝေးရောက်ရှိနေချိန်မှာပဲဒီအဆင့်ခန်းစာကို Oxfam ကထုတ်တာဖြစ်ပါတယ်ကမ္ဘာတလွားဂရေကျွဲတတိယကြီး2668ဦးရဲ့ကျွဲဝမှုဟာ2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာကျောင်း Oxfam ရဲ့စမ်းစစ်ချက်မှာဖော်ပြပါတယ်။ကပ္ပယောဂကာလအတွင်းဂရေကျွဲတတိယအသစ်953ဦးဒေါ်လာပြီးဒါဟဆိုရင်နာယီ30တိုင်းမှာတဦးနှုန်းဖြစ်ကြောင်းအစင်ခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။တဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြစီးရင်မွေးတည်မှုမှာလူပေါင်း263တန်းပိုတိုးလာမယ်အကြောင်းဒါဟာဆိုရင်33နာရီတိုင်းမှာလူတသန်းနှုန်းဖြစ်တယ်လို့ Oxfam ကပြောပါတယ်ဒါဆိုရင်တမိုင်းမှာဖြစ်ရဖြစ်စင်မဟုတ်တဲ့အခိုက်အတန့်လို့လဲ Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအခြေကဲ Max Lawson က VOA ကိုပြောပါတယ်ကပ္ပယောဂအတွင်းဂရေကျွဲတတိယကြီးတွေရဲ့ကျွဲဝမှုကဒီအတိုင်းတာတိုးလာနေတာကိုတွေ့နေရပြီးအခုဆိုရင်ဆန္ဒရိတ်ခါနဲ့စွန့်ရင်ဈေးနှုန်းတွေကြီးမြင့်လာနေပါတယ်ဆဲဆုနှစ်တင်တဲ့ချိန်မတွေ့ခဲ့ကြရတဲ့ကမ္ဘာတလွှာဆင်းရဲမွေးတည်မှုဟာတမိုင်းဝင်တိုးလာနေတာကိုတွေ့နေရပါတယ်လို့သူကပြောပါတယ်အလွန်ကျွဲဝချမ်းသာသူတွေပိုးပြီးတော့ချမ်းသာလာတာဟာအခွန်ဆောင်သူတွေရဲ့ဘဏ္ဍာငွေတွေကြောင့်လို့လည်းသူကထပ်ပြီးပြောပါတယ်
Firstly and primarily because of the trillions of dollars that rich countries poured into the economy in response to COVID-19.
COVID-19 ကံတွင်းမှုဖြစ်နေချမ်းသာတဲ့နိုင်ငံတွေကဒေါ်လာတန်ပေါင်းသိမ်းချပြီးစီးပွားရေးမှာထိထွန်းတာကြောင့်ဖြစ်ပါတယ်။ဒါပထမတစ်ချက်ဖြစ်ပြီးဒါကြောင့်လည်းပစ္စည်းစင်းလုံးတွေတက်သွားပါတယ်။အခုဆိုရင်စားနပ်ရိက္ခာနဲ့စွမ်းအင်ကဏ္ဍကဂရေကျွဲတစ်ထည်ကြီးတွေရဲ့ပိုင်ဆိုင်မှုတွေတိတိကျကျထပ်တိုးလာတာတွေ့ရမှာဖြစ်ပါတယ်
။ကမ္ဘာချမ်းသာဆုံးအမျိုးသား10ဦးဟာဆိုရင်လူပေါင်းတန်3100နဲ့ညီမျှတဲ့အစင်းရဲဆုံးလူထုရဲ့40ရာခိုင်နှုန်းထက်ပိုပြီးချမ်းသာကြောင်းလဲ Oxfam ကဖော်ပြပါတယ်။အချမ်းသာဆုံးဂရေကျွဲတတိယကြီး20ဦးဟာဆိုရင်ဆာဟာရာတဲကန်တရတောင်ပိုင်းအာဖရိကဒေသတစ်ခုလုံးရဲ့ပြည်တွင်းအသရင်ထုတ်လုပ်မှု GDP တစ်ခုလုံးထက်ပိုပြီးကျွဲဝချမ်းသာကြောင်းလဲအစင်းခန်းစာကဖော်ပြထားပါတယ်။ချမ်းသာသူတွေပို့ပြီးတော့ချမ်းသာလာတာနဲ့အတူပြီးခဲ့တဲ့နှစ်နှစ်ဟာဆိုရင်ဆင်းရဲမွေးတည်မှုတိုက်ဖျက်ရေးဆဲဆုနှစ်ပေါင်းများစွာတိုးတက်မှုတွေကိုထိခိုက်မဲ့အန္တရာယ်ရှိလာတယ်လို့လဲလော်ဆန်ကပြောပါတယ
် The crisis of inequality, a crisis of climate and
မြင်းညံ့မှုပြဿနာပါရာသီဥတုနဲ့ဆက်ဆက်ဖြစ်ရတဲ့ကမ္ဘာတစ်လွှာစားနပ်ရိက္ခာမလုံလောက်မှုပြဿနာပါဒီပြဿနာတွေအားလုံးနဲ့မှစားနပ်ရိက္ခာဈေးနှုန်းတွေလည်းတိုးလာပြီး COVID-19 ပြဿနာတွေလည်းဖြစ်နေပါတယ်။ဒီချက်တွေအားလုံးပေါင်းလိုက်ရင်တော့ဒါကဆိုးရွားတဲ့အခြေအနေမျိုးထက်ပိုပြီးကြီးမားပါတယ်
။တစ်ချိန်တည်းမှာပဲကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့နိုင်ငံပေါင်း43နိုင်ငံမှာအစာရေစာပြတ်လတ်မှုကြောင့်လူပေါင်း49သန်းကိုဓာတ်ရိုက်ထိခိုက်သက်ရောက်မဲ့အခြေအနေရှိနေကြောင်းသတိပေးထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူး David Beasley ကDavos မှာ AP သတင်း agency ကိုအခုလိုဖြေကြားခဲ့ပါတယ်.
Our needs right now are extra $6 to $8 billion.
နောက်ထပ်ဒေါ်လာ68ဘီလီယံရရှိဖို့ကျွန်တော်တို့လိုအပ်နေပါတယ်။ကျွန်တော်တို့တောင်းနေတာကဂရေကျွဲတတိယကြီးတွေရဲ့အသရင်ချမ်းသာမှုတိုးလာတာရဲ့တရက်စာနှစ်ရက်စာလောက်ပဲရှိပါတယ်။အငတ်ပေးမတိမငိမ်ဖြစ်မှုနဲ့အစုလိုက်အပြုံလိုက်ရွှေပြောင်းမှုတွေကိုတိုက်ဖျက်ပြီးကဘာကြီးတည်ငြိမ်ဖို့အတွက်ကျွန်တော်တို့တောင်းနေတာကသိပ်ပြီးများတယ်လို့ပြောလို့ရပါမလား
ယူကရိန်းရဲ့ထုတ်လုပ်မှုကလူပေါင်းတန်း400အတွက်စားနပ်ရိက္ခာလုံလောက်ကြောင်းဒါပေမဲ့လည်းရုရှားကစိတ်ကန်းတွေကိုပိတ်ထားကြောင်း WFP ကပြောပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူး David Beasley ကဒါဗို့စ်မှာ AP သတင်း agency ကိုအခုလိုပြောကြားခဲ့ပါတယ
် If we don't get those ports open you could be
talking ဒီစိတ်ကန်းတွေမဖွင့်ဘူးဆိုရင်တော့စားနပ်ရိက္ခာဈေးကြီးမှုပြဿနာဟာနောက်ထပ်10လလောက်ကနေ12လလောက်အထိကြာရှည်နိုင်ပါတယ်ဒါပေမဲ့နောက်နှစ်ဆိုရင်တော့စားနပ်ရိက္ခာရရှိနိုင်မှုမှာပြဿနာဖြစ်လာပြီးတကယ့်ကိုအခက်အခဲအကျတ်တဲ့ဖြစ်လာပါမယ
်အစိုးရတွေအနေနဲ့မမျှတတဲ့အခွန်ကောက်ခံမှုစနစ်နဲ့မညီမျှမှုတိုးလာနေတာကိုထိန်းကျောက်နိုင်တဲ့အာဏာရှိတယ်လို့လဲ Oxfam အဖွဲ့ကပြောပါတယ် Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအခြေအကဲ Max Lawson က VOA ကိုအခုလိုပြောပါတယ်
This is our money that's driven up the fortunes of these.
ဆိုရဲကြောင်းဆောင်မှုအရင်ကမြေကုလို့ဖြစ်ရတာပါ။စီးပွားရေးမှာငွေကြေးပေါ်ထည့်ကြတာပါ။ဒါကကျွန်တော်တို့ရဲ့ပတ်စံဖြစ်ပါတယ်။ဒီငွေကြေးတွေကကုမ္ပဏီတွေရဲ့ကြိုးစားမှုကိုတိုးစေပါတယ်။ခွန်ကောက်ယူမှုနဲ့ဒီငွေတွေကိုပြန်ယူချရပါလိမ့်မယ်။ကမ္ဘာကြီးကိုပြန်ပြီးဟန်ချက်ညီစေဖို့ခွန်မျိုးစားအများပြားကိုကောက်ခံရပါလိမ့်မယ်။
ပေါ်တူဂီနဲ့အီတလီတို့အပါအဝင်တချို့သောဥရောပနိုင်ငံတွေမှာတော့စွမ်းအင်လုပ်ငန်းကြီးတွေကိုကြီးလေတဲ့အခွန်စည်းကြပါတယ်။ရုရှားရဲ့စွမ်းအင်တင်ပို့ရမှုကနေကင်းလွတ်ရေးအတွက်အနောက်နိုင်ငံတွေစူးစမ်းနှိစရတဲ့အရေးကြီးတဲ့အချိန်မျိုးမှာဒီလိုအခွန်အခောက်စည်းကြမှုတွေကရင်းနှီးမြှုပ်နှံမှုတွေကိုအဟန့်အတားဖြစ်စေမယ်လို့ဗြိတိန်အပါအဝင်တခြားသောနိုင်ငံတွေကတော့ပြောဆိုကြပါတယ်ရှင်။
ဒီဘဝရေကနာအပြင်မှာတော့အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာစပိန်နိုင်ငံကအစားအသောက်နဲ့အချက်ပြုတ်ဆိုင်ရာသုတေသီတွေကကျန်းမာရေးနဲ့ညီညွတ်တဲ့ချက်နေပြုံနေတွေကိုနီးပညာအကူအညီနဲ့လေ့လာတီထွင်ဖန်တီးနေပါတယ်။မာဆာသူတွေအတွက်ပို့ပြီးတော့လွယ်ကူထိရောက်မဲ့မီနူမျိုးကဆက်လို့ကစီတတ်ပါတဲ့အစာတွေကိုယ်ထဲမှာကိုလက်စထရောတွေဖြစ်မကျန်းမနေအောင်လို့ချက်နေမျိုးအထိလေ့လာဆန်းသပ်နေကြတာပါ။အေဘီဆောင်မကိုအခြေခံပြီးတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
စပိန်နိုင်ငံမြောက်ပိုင်းဘတ်စ်ဒေတာမှာရှိတဲ့ဘတ်စ်ကော်လနရီစင်တာ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားတောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်တွေကိုတည်ထွင်နေကြပါတယ်။ဆိုင်ပါရတဲ့ menu အမျိုးအစားတွေကိုစားတောက်ဆိုင်မှာလာစားသူတွေကဘလို့ရွေးချယ်ကြသလဲဘလို့ဟင်းအမယ်တွေကစိတ်ဝင်စားမှုအများဆုံးရသလဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့ဤပညာသုံးပြီးတော့ BCC ကတည်ထွင်ဖန်တီးနေတာပါ။menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအရောင်ခွဲပြီးပြတာတဲ့နီးနဲ့သူတို့ကလေ့လာနေကြတာပါစားတောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking ဤပညာနဲ့မှတ်သားထားတာကြောင့်မျက်လုံးဆိုင်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်ဒီနီးနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအကြည့်အများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်သူတို့ရဲ့လေ့လာဖတ်တီးမှုကိုဘီလ်ဘောင်မြို့မှာကျင်းပတဲ့Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ
်။ Focusing on the menu at a normal restaurant, we developed three kind of designs. One that incorporates nutritional information, other one
ပုံမှန်စားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမျိုးတွေကိုအခြေခံပြီးကျမတို့က menu ပုံစံ၃မျိုးလုပ်ထားပါတယ်။တစ်ခုကဟင်းထဲမှာပါတဲ့အာဟာရဓာတ်အချက်အလက်တွေကိုအဓိကပြတဲ့ menu မျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဟင်းနာမည်နဲ့ကြာတင်တန်ဖိုးကိုပြပါတယ်။တတိယ menu ကတော့ကိုမာမဲဟင်းကဘလို့ဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လို့လုပ်ပေးထားတဲ့မီနူးပါအခုလိုမီနူးတွေမှာအချက်လက်တွေဖြည့်ပေးထားတာကမှားတဲ့သူတွေအတွက်ပိုအသုံးဝင်လားဆိုတာကိုကျမတို့ကသိချင်တာပါလိလချက်တွေရလူရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်လက်တွေပေါ်မူတည်တည်ရောက်မှုရှိတယ်လို့ပြောကြပါတယ်ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘလို့အာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အတွက်သူတို့စားချင်တာကစမ်းမာရင်းနဲ့မညီညွတ်ဘူးဆိုရင်မှားစားပါမလားဆိုတာကိုလိလချင်တာပါ
စားတောက်ဆိုင်လာစားသူတွေရဲ့အလေအထအမှုအချက်နဲ့ဘလို့ဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်ဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသီတွေကပြောပါတယ်သူတို့တီထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း San Sebastian မြို့ကစားတောက်ဆိုင်မှာတုံးပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါတယ်အနာဂတ်မှာစားသောက်ဆိုင်တွေကပိုပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ
် This technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အမြန်သုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာသုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းတက်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီ။စားတောက်ဆိုင်မှာစားပွဲကြိုတင် booking လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်။သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်။ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်။အချင်းရတော့ပေးရမှာပေါ့
။အခုလိုစားတောက်ဆိုင်တွေအတွက်ထိရောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားတောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အဟာရမျှတတဲ့အစားအသောက်တွေကိုဖန်တီးနေကြပါတယ်။အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်းအစားထက်25ရာခိုင်နှုန်းနဲ့ကစီတက်25ရာခိုင်နှုန်းပါတဲ့အစားအသောက်ဖွဲ့တွေကိုဖန်တီးနေကြတာပါ။
ကစီရက်ပါတဲ့အစာကိုကိုယ်ထဲမှာကိုလက်စထရောရီအဖြစ်ချက်မနေပဲအစာဟောင်းချက်ချင်းဖြစ်သွားအောင်ချက်ပြုတ်နည်းတွေဖန်တီးနေကြပါတယ်ချက်မရည်နဲ့ညင်ညွတ်တဲ့ဟင်းတစ်ခုဖြစ်ဖို့ဟင်းထဲပါတဲ့အရာတွေဒါမကဒီဟင်းကိုဘလို့ချက်ပြုတ်တယ်လဲဆိုတာအရေးကြီးတယ်လို့သူတေတီစဖို့မှုတွေကပြောပါတယ
် It's not only about the ingredients it's about the quality of the ingredients the season of the ingredients and of course
ဟင်းပောင်းပစ္စည်းတွေမဟုတ်ဘဲနဲ့အဲ့ဒီပောင်းပစ္စည်းတွေရဲ့အရေးသွေးကလည်းအရေးကြီးပါတယ်အဲ့ဒီဟာတွေကိုဘလို့ချက်ပြုတ်လဲဆိုတာကလည်းအရေးပါပါတယ်တကြားလေးတုတ်ပြီးတော့ခန့်ညွညူလေးဖြစ်အောင်လို့မိခင်လိုက်တာဆိုအားလုံးကြိုက်ကြပါတယ်ဒါပေမဲ့မိခင်လာလို့တော့ရရင်တော့ခနာကိုအတွက်စိတ်တောက်တွေဖြစ်စေနိုင်ပါတယ်
အသားမပါပဲပရိုတင်းအသားဓာတ်ရရှိတဲ့အစာမျိုးတွေဖန်တီးနိုင်တယ်ဆိုတာသူတို့ကလက်တွေ့ကြိုးစားပြသနေကြပါဗျ။အစီအသားတွေရောကျိတ်ထားတဲ့ဝက်ဥကြောင်းနေရာမှာမှုန်နဲ့လှုပ်ထားတာအစားထိုးပြီးတော့ hot dog ကိုသူတို့ကဖန်တီးထားပါဗျ။ခရမ်းကျင်သီးနဲ့တကြားများများပါတဲ့ ketchup sauce ကိုလည်းတကြားအစာဖျဲသီးအစားထိုးပြီးတော့တီထွင်ထားပါဗျ။ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားကြဖို့အတွက်ကျန်းမာရေးပညာရှင်တွေကပို့ပို့ပြီးတိုက်တွန်းနိုင်ချိန်မှာနောက်ကျရင်ကိုယ်နဲ့ကိုက်ကြီးအဟာရဖြစ်မဲ့အစားအသောက်တွေကိုလူတွေပိုစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ
် Diet in the future will be personalized so
အနာဂတ်မှာအစားအသောက်တွေကလူတဦးချင်းစီအတွက်သီးသန့်ရွေးချယ်နိုင်တာမျိုးတွေဖြစ်လာတော့မှာပါဒါကြောင့်လေကျမတို့ကကိုယ်ပိုင်တဲ့ထဲတဲ့အစာတွေမှာဘာတွေပါတယ်လဲဆိုတာကိုအာရုံစိုက်နေတာဖြစ်ပါတယ်လူတိုင်းတစ်ယောက်နဲ့တစ်ယောက်မတူကြပါဘူးတယောက်ချင်းစီကကိုယ်ခန္ဓာကိုယ်အတွက်တင့်တော်တဲ့ဓာတ်စာကဘလိုမျိုးလဲဆိုတာသိထားရင်ကိုယ်အတွက်အာဟာရဖြစ်စေမယ့်စားသောက်မှုပုံစံအကောင်းဆုံးအစားအသောက်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ်
။မကြခင်အနာဂတ်မှာစားသောက်ဆိုင်တွေအနေနဲ့ဆိုင်မှာလာစားကြသူတွေရဲ့စိတ်ဝင်စားမှုအပေါ်လိုက်ပြီးတော့ menu တွေကိုမကြခဏတည်ထွင်နိုင်မယ်ဆိုရင်အစားအစာအလေအလွတ်နည်းမှာဖြစ်တယ်လို့ဆိုင်မှာဝယ်စားသူတွေအတွက်လည်းကျန်းမာရေးနဲ့ညီညွတ်ပြီးတော့အဟာရဖြစ်တဲ့အစားအစာတွေကိုပို့ပြီးရွေးချယ်စရာများလာမယ်လို့စပိန်နိုင်ငံ Basque မြို့ကအချက်အပြုတ်ဆိုင်ရာသိပ္ပံကမျှော်လင့်နေပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါလောကရေပြောသမျှအစီအစဉ်ပြီးမှာတော့တက်တန်ရောင်သတင်းလောအစီအစဉ်မှာမအေးဌာနချုပ်ကစူးစီးတင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်ကျော်မော်မင်းသားထောင်ခရုဆာသူရဲ့အမှုပညာတက်တန်းတစ်လျှောက်မှာထူးခြားတဲ့မှတ်တိုင်တစ်ခုစိုက်ထူလိုက်နိုင်ပါပြီအသက်59နှစ်အရွယ်ရှိတဲ့စူပါစတားမင်းသားထောင်ခရုဆာသူရဲ့ Top Gun Maverick ရုပ်ရှင်ဇာတ်ကပထမဆုံးရုံတင်သတင်းပတ်မှာရုံတင်ဝင်ငွေဒေါ်လာတန်း100ရသွားခဲ့တာဒါသူ့အတွက်ပထမဆုံးဖြစ်ပါတယ်။မြောက်အမေရိကတိုင်းရုပ်ရှင်ရုံတွေမှာရုံတင်တဲ့ပထမ3ရက်အတွင်းမှာဒီ Top Gun ရုပ်ရှင်ဇာတ်ကရုံဝင်လက်မှတ်ရောင်းချဝင်ငွေဒေါ်လာ124သန်းရရှိခဲ့တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။
What do we have here? Here I thought we were special.
Fellas, this here's Bagman.
Hangman.
Whatever.
ငွေတစ်ခါပြသတာရင်းနဲ့ပေါင်းရင်တော့စုစုပေါင်းဝင်ငွေဒေါ်လာ148တန်းရတာပါ။ဒါကရုပ်ရှင်ကားတစ်ကားအတွက်အထူးများပြတဲ့ရုံတင်ပထမပတ်ဝင်ငွေဖြစ်ပြီးတော့ဒီထဲမှာ American အစိုးရရုံးပိတ်ရဲ့ Memorial D အောက်မေးပွင့်နေကြရောက်တဲ့တင်းနယ်လာနေဝင်ငွေထက်တွက်မထားသေးပါဘူး။ဘဝမှာအောင်မြင်ဆုံးမင်းသားတစ်ယောက်ဆိုတာမြင်လို့မရတဲ့ Tom Cruise ရဲ့ရုပ်ရှင်ကားတွေဟာရုံတင်တင်ချင်းခုလိုမျိုးတစ်ချိန်ချင်းနဲ့ပေါက်သွားရဲဆိုတာမရှိခဲ့ပါဘူးဒီလိုပြောလို့သူ့ရဲ့ရုပ်ရှင်ကားတွေမအောင်မြင်တာတော့မဟုတ်ပါဘူးရုံတင်တင်ချင်းမှာပဲပတ်စံတွေအများဆုံးဝင်လာတာမျိုးမရှိတာပါ1986ခုနှစ်ကထွက်တဲ့ထောက်ကန်ပထမဦးဆုံးမူရင်းရုပ်ရှင်ကားကိုကွယ်လွန်သူဒါရိုက်တာ Tony Scott ကရိုက်ကူးခဲ့တာဖြစ်ပြီးအခုသူ့ရဲ့နောက်ဆက်တွဲရုပ်ရှင်ကားကပေလာ2020ခရီးကရုံတင်မှုရှိခဲ့တာပါ။ဒါမဲ့လည်းအဲ့ဒီနှစ်ဖေဖော်ဝါရီလကပဲအမေရိကန်ပြည်အောင်စုမှာကိုဗစ်ကပ်ရောဂါဆိုးကြီးဆူဆူရွရွစတင်ပြန့်နှံ့ခဲ့လို့ဒီဟောလိဝုဒ်ရုပ်ရှင်ကရုံတင်မှုအကြိမ်ကြိမ်ရပ်ရွှေ့ခဲ့တာဖြစ်ပါတယ်။အခုရိုက်ကူးတင်ဆက်တဲ့ဒါရိုက်တာကဂျိုးဇက်ကိုစင်စကီဖြစ်ပြီးတော့ဒီရုပ်ရှင်ဇာတ်ကားကိုဒေါ်လာတန်150ကျော်ကုန်ကျခံပြီးရိုက်ကူးတာဖြစ်ပါတယ်။ဒါမဲ့လည်းကိုဗစ်ကပ်ပေးကြီးကလာကူးပြီးတဲ့နောက်နေကူတဲ့အထိဒုက္ခပေးနေရမလို့တခြားကုမ္ပဏီတွေကသူတို့ရုပ်ရှင်ကားတွေကိုအွန်လိုင်းရောရုံမှာပြတာတဲ့နည်းနဲ့ပါဖျက်ချီခဲ့ကြပြီမဲ့မင်းသားတွန်ခရုစ်နဲ့ပရမောက်ရုပ်ရှင်ထုတ်လို့ရေးကရုပ်ရှင်ရုံမှာပဲတင်ဖို့စိတ်ကိုပိုင်းဖြတ်ပြီးတော့စောင့်နေခဲ့ပါလေ online ကနေ streaming လုပ်ပြီးတော့ပြဖို့လုံးဝမစဉ်းစားခဲ့ပါဘူး။ဒါကို Tom Cruise ကိုယ်တိုင်ကလည်းကင်းရုပ်ရှင်ပွဲတော်မှာပြောသွားတာပါ။အခုလည်းဒီဟာအကြီးကျယ်အောင်မြင်မှုရတာကမြောက်အမေရိကတိုက်ရုပ်ရှင်ရုံပေါင်း4,935ရုံမှာဒီကားကိုပြသနေတာဖြစ်ပြီးတော့နိုင်ငံတကာမှာနိုင်ငံပေါင်း62နိုင်ငံကရုပ်ရှင်ရုံပေါင်း13,600မှာဒီကားရုံတင်ထားတာပါ။ရုပ်ရှင်ထုတ်ပွဲရပြတော့လေဒီကားကိုလူတွေစိတ်ဝင်စားအောင်တမင်ကလုပ်ခဲ့ပါရဲ့ဆန်ဒီယေဂိုမြို့ကလင်းတင်တင်မောပေါ်မှာအထူးပွဲကိုကျင်းပခဲ့ပြီးတော့ကင်းရုပ်ရှင်ပွဲတော်မှာလည်းပြသခဲ့ပါရဲ့မင်းသားတောင်ခရုစ်ကလည်းကင်းရုပ်ရှင်ပွဲတော်မှာဗန်မိုရော့ဆူစုခုခဲ့တာဖြစ်ပြီးတော့လက်နက်မှကျင်းပတဲ့ရုပ်ရှင်ထုတ်ပွဲကိုတော့ဗြိတိသျှတော်ဝင်မင်းသားဝီလျံနဲ့ကျင်းရတော့ဂိတ်တို့တက်ရောက်ခဲ့ပါရဲ့ဒီရုပ်ရှင်ကိုကြည့်ပြီးတော့သုံးသက်ပြောဆိုမှုတွေမှာလည်းလူအရင်အကြိုက်များတာပါရုပ်ရှင်ကားတွေအစိုးကောင်ရေးပြတဲ့ရုပ်ရှင်ဝေဖန်ရေး website Rotten Tomatoes မှာဒီရုပ်ရှင်ကားက68ရာခိုင်နှုန်းအကောင်းဘက်ကိုထောက်ခံမှုရထားတာဖြစ်ပါလိမ့်ရှင်Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတင်းလောင်းအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတင်းလောင်းကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မိုင်းသနာကျော်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလောကိုကြားခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်အောက်မှာတက်ရိုက်နားဆင်ရဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏအလိုက်ပြန်ပြီးတော့အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။ American Pie ရှုမှလူစုလိုက်တနက်နဲ့ပြတ်တခမ်းမှုပို့ပြီးတော့ဆူဆူဝါဝါကြုံလာနေရတဲ့အတွက်တနက်ရောင်းချမှုကတ္တဒါမြတောက်ကိုဆန့်ကျင်သူတွေတောင်မှဒီဖြစ်ဆိုးတွေဖြစ်မလာအောင်တားဆီးဖို့အတွက်လက်တွေ့ကြကြတွေးလာကြပြီလို့ American သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောပါတယ်။ Texas မှာပြီးခဲ့တဲ့သတင်းပတ်ထဲကျောင်းသား19ယောက်နဲ့ဆရာမ2ယောက်တနက်နဲ့အတက်တခံရပြီးတည်ဆုံးခဲ့ရတဲ့ Uvalde ကမူလတန်းကျောင်းလေးကိုတနင်္ဂနွေနေ့မှာတောက်ရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကတနက်ကန်ဆယ်မှုထိန်းချုပ်ရေးဆိုင်ရာဥပဒေချမှတ်ရေးကွန်ဂရက်စ်လွှတ်တော်ကိုထပ်ပြီးတော့ဖိအားပေးနေတာလည်းဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းကဆယ်ဗီယာရိုဒေါန့်စက်မြို့မှာရုရှားတို့ရဲ့အပြင်းထန်တိုက်ခိုက်မှုကိုယူကရိန်းအစိုးရတပ်ဖွဲ့တွေကဒဏ်ပြန်တိုက်ခိုက်နိုင်ဖို့အတွက်အသေးအတန်ကြိုးစားနေကြပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ဒီမြို့ကိုတည်ယူရေးဟာကျူးကျော်သူတွေရဲ့အဓိကလုပ်ငန်းစဉ်ဖြစ်ပြီးတော့ဒီရုရှားလက်ထက်ကိုမြို့ကျမသွားအောင်လို့ယူကရိန်းတွေဘက်ကအစွမ်းကုန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေကိုဘေးလွရာရွှေ့ပြောင်းပေးနေတဲ့သတင်းတွေကိုရယူနေတဲ့အသက်32နှစ်အရွယ်ပြင်းထန်သတင်းတော့ Frederick Lee Clerick Emofa တနင်္လာနေ့ကဒက်နကြီးချီစက်အထိမှပြီးသေဆုံးခဲ့ရပါတယ်။ဒီသတင်းတော့ဟာပြင်းထန်ရုပ်တံ BMF TV မှာတာဝန်ထမ်းဆောင်နေတဲ့16နှစ်ရှိပြီဖြစ်ပါတယ်။အခုယူကရိန်းအရှေ့ပိုင်း Donbas ဒေသကတိုက်ပွဲပြင်းထန်နေတဲ့ Severodonetsk မြို့နားမှာသေဆုံးခဲ့ရတာဖြစ်ပါတယ်။ပြင်းထန်သမရအီမန်နျူယယ်မက်ခရွန်က Twitter ကနေသူ့အတွက်ဂုဏ်ပြုစကားပြောကြားခဲ့ပါတယ်။သူဟာယူကရိန်းကနေစစ်ပွဲရဲ့အဖြစ်မှန်တွေကိုတင်ပြနေတာဖြစ်တယ်လို့ပြောပါတယ်။ရုရှားရေနံတင်ပို့မှုကိုတားမြစ်ပိတ်ပင်ရေးအတွက် Belgium နိုင်ငံ Brussels မှာတနင်္လာနေ့ကထိပ်သီးအစည်းအဝေးပွဲကျင်းပခဲ့ပါတယ်။
တရင်ချင်းချုပ်ကိုတော့ခင်မျိုးတက်ကကြေညာပေးခဲ့တာပါရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနက်6:00ရနေ8:00အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50တို့ကနေထုတ်လွှင့်ခဲ့တာပါသွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမအနင်္ဂလာပ
This program has come to you from the Voice of America, Washington.